တိုင်ဖုန်းမုန်တိုင်းရာဂီကြောင့်နှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးရေကြီးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရေဘေးကြောင့်အသက်ဆုံးရှုံးရတဲ့သူ226ယောက်ရှိသွားပြီး89ဦးပျောက်ဆုံးနေသေးပဲလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်တံကို၃နှစ်ကြာကြာခန်းစားလာရပြီးအခုဆိုးွားတဲ့ရေဘေးတံကိုပါရင်ဆိုင်နေရတဲ့အတွက်ကြောင့်နေစရာစားစရာမရှိတဲ့အခြေအနေကိုရောက်နေတယ်လို့လွိုက်ကော်မျိုးကစစ်ဘေးရှောင်တဦးဖြစ်တဲ့ဦးချစ်သိန်းကအခုလိုပြောပါတယ
်။ဒါတော့အနေနဲ့ဆုံးရှုံးရတာကတော့ဒေဗရီအိုအေးရဲ့ကောင်တို့ပစ္စည်းကုန်ပါတော့အခုရည်ပေးကြတော့လဲဘာမှမကြတော့ဘူးနော်ဒေဗရီလည်းမျိုးကုန်ပြီးကြတယ်ဒေဗရီလည်းမရှိတော့ဘူးဆေရောလည်းမရတော့ဘူးနော်အခုကစားဝေးနေကစားပါတော့ဒုက္ခရောက်ကုန်လဲချာလဲငားချဖားချတော့လဲငားတွေလည်းချစားလို့မရတော့ဘူးလဲနော်ဒီပြင်တအားကြည့်ကြတော့ကျွန်တော်တို့ဆစနာစစ်ပေးကြတော့အင်းထဲမှာတော့ချောင်းပြီးတော့ဒေဗရီလုံးပေးကြတော့ချင်းနေကောင်းပြီးပြတ်နေရပြီဆိုပြီးတော့ရွာပြတ်နေတာဒါတော့မှမကြသေးပါတော့
133ရှိခဲ့တယ်လို့တနင်္လာနေ့မှာကြေညာထားရကဒီကနေ့မှာတည်ဆုံးသူအရေအတွက်နှစ်ဆတိုးလာကြောင်းစစ်ကောင်စီမီဒီယာကထုတ်ပြန်ထားတာပါရေကြီးမှုကြောင့်ပျက်စီးသွားတဲ့အိမ်အလုံးရေ3,000ခွဲလောက်ရှိပြီးတော့လေယာစိုက်ပျိုးမြေအေက6,000ခွဲလောက်လည်းပျက်စီးသွားတယ်လို့စစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့အချက်အလက်တွေရရှိမှုအခက်အခဲတွေရှိနေပေမဲ့ရေဘေးတင့်သူ6,300,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းမနေ့ကပဲသတင်းထုတ်ပြန်ထားပါတယ်တည်ဆုံးသူရာဂနန်းနဲ့ပျောက်ဆုံးသူအများပြားရှိနေတဲ့သတင်းတွေလည်းရရှိထားတယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲယာဂီမုံတိုင်းဟာလူသားချင်းစာနာထောက်ထားမှုအကူအညီဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ဇိုးကြီးကိုထပ်ပြီးရင်ဆိုင်လိုက်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ရှင်